ရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်နဲ့မင်းပြမြို့နယ်တွေမှာဒီရပိုင်းတွင်ဒေသခံတွေထောင်ထဲရှိထွက်ပြေးနေရတဲ့အခြေအနေကိုပြောဆင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကကြောက်တော်မြို့နယ်ပေါ်ဝါကျေးရွာတွင်မှာမနေ့ကပြစ်ခတ်မှုတွေရှိခဲ့ပြီးဒီကနေ့မနက်ပိုင်းကတပ်မတော်သားတွေကျေးရွာတွင်ဝင်ရောက်လာတာကြောင့်ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့ပေါ်ဝါဒေသခံတို့ကပြောပါတယ
်ဟုတ်ကဲ့ရွာသားတွေကတော့ဒီထွက်ပြေးရမနေ့ကတော့ထွက်ပြေးတာဇာတ်ဇာတ်ထွက်ပြေးတာသူတို့ကမျိုးတော့နေပြီးဆွရင်ကြောင်ကြောင်မှုနဲ့မြန်မာတက်မတော်ကကြာတော့အစ်ဒီဆက်ဖွဲ့ဘွားနေပြီးထဲကနေပြီးတော့သူတို့ကလက်တွေနဲ့ပါဖိုက်တယ်ညေးလေးဖိုက်တယ်မော်တော်လေးတရှိတိဖိုက်တယ်ဆိုတော့ကြောင်နေပြီးတော့ထွက်ပြေးကြတာလေရွာရှင်တွေကတော့ဆွရင်ကြောင်ကြောင်မှုတွေအများကြီးရှိတယ်အစ်ဒီဈေးဆိုင်ဈေးတွေလည်းမရောဘူးလောလောလာနဲ့လာလို့လာစားတွေကအကုန်လုံးဒုက္ခရောက်နေကြတယ်အဲ့ဒီရွာထက်မှာရေးစခဲဖားမှာသူတို့ကထိုင်နေတယ်လူပြည်မာနေပြည်သူတို့ရှေ့ပြစားပြီးတော့နေရတယ်သူတို့
ပိကရရပိုင်းကလည်းအပေါဝါကျေးရွာကိုစစ်တပ်ကဝင်6လိုင်းပစ်ခတ်တာကြောင့်ဒေသခံတို့သေးစားဒဏ်ရာရရှိပြီးလူငယ်တို့ကိုတော့တပ်မတော်ဘက်ကဖမ်းဆီးတော့တယ်လို့အမည်မဖော်လို့တဲ့အပေါဝါဒေသခံတို့ကပြောပါတယ်
။နေရအပေါဝါတယောက်ကိုပြင်ချောင်းတယောက်နေရပြင်ချောင်းကအပြင်းလေသူတို့ကတပ်မတော်နဲ့ထိတ်ကက်ကြည့်ပြီးတော့သူတို့ကိုပြောတာလူငယ်ပိုင်းကရောမြတ်အသက်30ကျော်လောက်ပဲရှိနေတယ်လေ
ဒေသခံတွေရဲ့ပြောဆိုရှင်နဲ့ပတ်သက်ပြီးတော့တပ်မတော်တတိမှန်ပြန်ကြားရေးဖွေးပြောခွင့်ရဘူရှုပ်ထွန်းထွန်းညီကအခုလိုပြောပါတယ
်ကျွန်တော်ပြောချင်တာကတော့ဒီသတင်းတွေကကောလာဟလတွေဖြစ်ဖို့များပါတယ်သတင်းတွေကိုစီစစ်စီစစ်နိုင်ဖို့စီစစ်ဖို့ရည်ကြီးပါတယ်လို့အဲ့ဒါပြောချင်တယ်ဗျာဟောတို့ကကျွန်တော်တို့တက်တည်းရဲ့မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့ကမပြောပါဘူးဗျာ
ဒါအပြင်မင်းသားမျိုးနေဖက်တွေမှာလေးပြစ်ခတ်မှုတွေနဲ့ဒေသခံတွေကိုစစ်ဆေးမေးမြန်းတာတွေရှိတာကြောင့်ကြောက်ခောက်ကြီးရွာနဲ့တစ်ပေါင်းတုံကြီးရွာကဒေသခံ1000ကျော်လောက်နီးစပ်အကိုထွက်ပြေးသွားကြတယ်လို့မင်းသားမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်
အဒီ6ရက်ကနေ7ရက်ကိုရနေတဲ့အချိန်မှာဟိုအဲဒီကြောက်ခုံးနဲ့ဆက်ဖို့တော့ဈာမမိုက်မိုက်ပေါက်ကျေလို့အဲဒီနေ့မှာတက်ဆက်တွေကတောက်လန်းပြီးတော့တက်ဖို့ဖြစ်ပြီးဆိုတော့တောက်လန်းပြီးတော့ဒီအငိမ့်မသားဝါကြောင့်ဖြစ်တဲ့ဒီလူတွေကိုပြေးတာရှိတယ်လူငယ်တွေကိုပြေးတာရှိတယ်လူငယ်တွေကငွေပေါ်ကပြေးတာကရှိတယ်ဒီသူ့ဒီအငိမ့်မသားဝါကပြေးတယ်မှာအဲ့တော့သူ့မှာပေါ်ရပြီးတော့ကိုအဲ့ဒါကတော့လည်းအရင်ကတော့လည်းနေဆိုင်နေတာလို့ရှိတယ်
မနေ့ကလေပုံနှကြောင်းမျိုးပေါ်မှာတပ်မတော်သားတဦးကိုဒါနဲ့ထိုးပြီးတဦးကိုမြင်မသိလူတစုကဖမ်းဆီးသွားပြီးနောက်ပိုင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးဒေသခံတွေတေဆုံးတာတွေရှိခဲ့ပါတယ်တေဆုံးသောသူကိုတပ်မတော်ဖက်ကပြစ်လိုက်တာဖြစ်ပြီးတပ်မတော်ဖက်ကတော့တေဆုံးသောသူရဲ့လက်မှာလက်လုံးမိုင်းနဲ့ဓာတ်တလဲပါရှိတယ်လို့ထုတ်ပြန်ထားပါတယ်ဒီကနေ့မနေ့ပိုင်းမှာလေမနေ့ကဖြစ်စဉ်ကြောင့်ပုံနှကြောင်းမျိုးတစ်ခုလုံးလူတော်လူလာကင်းမဲ့နေပြီးမြို့ပေါ်ကဈေးဆိုင်တွေလည်းဖောက်ထွင်းခံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ